မြန်မာနိုင်ငံအပါဝင်နိုင်ငံတကာပြဿနာတွေကိုတန်တမန်နီးလန်းတွေနဲ့အပြင်းထန်ကြိုးပမ်းသွားမယ်ကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကဒီသတင်းပတ်ထဲမှာကုလသမဂ္ဂအထွေထွေညီလာခံမိန့်ခွန်းမှာပြောဆိုခဲ့ပါတယ်။ဒါပေမဲ့စစ်တပ်အာဏာသိမ်းမှုနောက်ပိုင်းနိုင်ငံရေးနဲ့လူ့အခွင့်အရေးပြဿနာတွေကြီးထွားလာနေတဲ့မြန်မာနိုင်ငံကအခြေအနေကိုဖြေရှင်းရမှာဒီတက်ပိုထိရောက်တဲ့နီးလန်းတွေလိုအပ်နေတယ်လို့အကဲကတ်တချို့ကမြင်ပါတယ်။ဝါရှင်တန်ဒီစီအခြေစိုက်မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးစင်တာCSIS ကဒီ Michael Martin ကတော့ American အနေနဲ့အထူးကိုယ်စားလှယ်တယောက်ခန့်အပ်ပြီးတော့မြန်မာအရေးကိုဖြေရှင်းသင့်တယ်လို့တိုက်တွန်းပါတယ်မြန်မာအရေးကျွမ်းကျင်သူ Michael Martin ကို VOA ကဆက်သွယ်မေးမြန်းထားတဲ့အထက်ကမှဒီတချို့တော့မတ်တင်ကြီးထိုက်ကကောက်နှုတ်တင်ပြထားပါတယ
်မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးစင်တာ CSIS ရဲ့အရှိတောင်အားရှအစီအစဉ်ကမြန်မာဆန်ရကျွမ်းကျင်သူ Michael Martin ကအမေရိကန်ရဲ့မြန်မာဆန်ရမူဝါဒပြန်သုံးသပ်ခြင်း Revisiting US Policy in Myanmar ဆိုတဲ့သုံးသပ်ချက်ကိုစက်တင်ဘာလ24ရက်နေ့ကထုတ်တာမှာမြန်မာမူဝါဒဆန်ရပေါက်ဆက်ညှိနှိုင်းရေးအထူးကိုယ်စားလှယ်တူခန့်အပ်ဖို့လွှတ်တော်ကိုတိုက်တွန်းထားပါတယ်။ဒီလိုခန့်အပ်ဆောင်ရွက်နိုင်ရင်စစ်တပ်အကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့စစ်တပ်အကြီးအကဲတွေအပေါ်အမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့မှုပိုပြီးထိရောက်ပြင်းထန်မှုရှိလာမယ်လို့ယူဆကြ Michael Martin က VOA မြန်မာပိုင်းကိုပြောပါတယ
် I think it's time that Congress tells President Biden we need
နိုင်ငံရေးဝန်ကြီးဌာနနဲ့ပြည်ပဆိုးရည်ကြား American ဘဏ္ဍာရေးဝန်ကြီးဌာနတို့ကြားဆက်သွယ်ဆောင်ရွက်နိုင်မယ့်ပုဂ္ဂိုလ်တူကိုစုပြုဖို့သမ္မတ Biden ကလွှတ်တော်ကတိုက်တွန်းရမယ့်အချိန်လို့ကျွန်တော်ထင်ပါတယ်ဒါမှလည်းစေုပ်ချုပ်ရေးဖွဲ့ကိုတန်ခတ်ပိတ်ဆို့မှုတုံ့ပြန်နိုင်မှာဖြစ်ပြီးမင်းအောင်လှိုင်နဲ့တက်မလို့အခြေရရှိပြီးဆင်ရတာသိမှုစစ်ဆိုးရွားကိုစစ်ထိန်ထားနိုင်အခက်အခဲတွေ့စီမှာဖြစ်တယ်လို့လက်ရှိတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေစီရီယန်လူရှောင်းမှုမှာပါဝင်သူတွေကိုလက်ရှိတိုက်ခိုက်နေတဲ့မြန်မာလူမျိုးရေးတပ်ဖွဲ့တွေအတွက်လက်နက်သုံးဆောင်တွေနဲ့ထောက်ပံ့ရေးလုပ်ဖို့သူတို့အတွက်ပို့ပြီးအခက်အခဲတွေ့စီနေမှာလေမြန်မာလူမျိုးကိုဖိနှိပ်နှိပ်ကွပ်မှုတွေဆက်လုပ်နိုင်ရေးအခက်တွေ့သွားအောင်လုပ်ဖို့ပါလက်ရှိတန်ခတ်ပိတ်ဆို့မှုတချို့ရှိရမလဲဖေဖော်ဝါရီ1ရက်နေ့မှာစစ်တပ်ခေါင်းဆောင်ပိုင်းစခဲ့တဲ့လုပ်ရမျိုးတွေကိုခက်ခဲသွားအောင်လုပ်နိုင်ဖို့အတွက်ကတော့မလုံလောက်သေးပါဘူ
းမြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေအဆုံးသတ်ပြီးဒီမိုကရေစီပြန်လည်ကျင့်သုံးရေးအမေရိကန်ဘက်ကအားပေးဆောင်ရွက်မှုကတိုးတက်မှုသိမ့်မတွေ့ရဘူးလို့လဲ CSIS ရဲ့မြန်မာရေးကျွမ်းကျင်သူ Michael Martin ကထောက်ပြပြီးအမေရိကန်ဆိုရနယ်လွှတ်တော်ဘက်ကမြန်မာဆန်ရမူဝါဒကိုပြန်သုံးသပ်ပြီးနိုင်ငံတွင်းလက်ရှိဖြစ်နေတဲ့နိုင်ငံရေးနဲ့စစ်ရေးအခြေအနေတွေနဲ့လိုက်ဖက်တဲ့မဟာဗျူဟာတရက်ချမှတ်ဖို့ကိုလည်းသူကတိုက်တွန်းထားပါတယ
် First it doesn't look like at this time there is a path towards a peaceful resolution of the situation.
လွတ်တော်ကိုချုပ်ကန်ထားပါတယ်အမှန်မှာကတော့အစိုးရချုပ်ကန်မှုကိုကန့်သတ်ထားချက်ဓမ္မမုံရီလည်းဘိုးအစိုးရပေါ်ချုပ်ကန်ထားတာမျိုးဖြစ်ပါတယ်ဒါကြောင့်ပြည်ဝဒီမိုကရေစီမဟုတ်သေးပါဘူးတစ်ဖက်မှာလည်းထူးထူးဖြင့်တန်းရန်သားဒေသတွေမှာ2010မှာမဲမပေးနိုင်ခဲ့ကြသလို2015မှာလည်းမဲမပေးနိုင်ခဲ့ဘူး2020မှာလည်းမဲမထက်နိုင်ခဲ့တဲ့သူတွေလည်းအများအပြားရှိခဲ့ပါတယ်ဒါကြောင့်မြန်မာနိုင်ငံမှာအစိုးရတရက်အပြည့်အဝဖွဲ့စည်းနိုင်မဲ့အပြည့်အဝလွတ်လပ်ပြီးမျှတတဲ့ရွေးကောက်ပွဲမျိုးလည်းမရှိခဲ့ပါဘူးအရင်စစ်အစိုးရနဲ့ဆိုင်တော့လည်းပို့ပြီးကောင်းခဲ့ပါတယ်ဒါပေမဲ့လည်းအပြည့်အဝဒီမိုကရေစီမဟုတ်ပါဘူးဒါကြောင့်ဒီမိုကရေစီမရှိတာကြောင့်လည်းအပြည့်အဝဒီမိုကရေစီကိုပြန်လည်ကျင့်သုံးဖို့မရှိပါဘူးမြန်မာလူထုကတော့ဒီမိုကရေစီကိုအပြည့်အဝရဖို့ကြိုးစားနေကြတဲ့ပုံပေါ်ပါတယ
်အမေရိကန်ရဲ့မြန်မာဆန်ရမူဝါဒပြန်သုံးသပ်ခြင်းဆိုတဲ့သုံးသပ်ချက်မှာတော့လက်ရှိမြန်မာအရေးနဲ့ပတ်သက်ပြီးအချက်6ချက်တိုက်တွန်းထားပါတယ်မြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေကြောင့်ထွက်ပြေးတိမ်းရှောင်ရသူတွေကိုလူသားချင်းစာနာထောက်ထားမှုအကူအညီပေးနိုင်ရေးအတွက်အကူအညီပေးရေးအဖွဲ့အစည်းတွေနဲ့ဓာတ်ရိုက်ချိတ်ဆက်ဆောင်ရွက်ဖို့လည်းအကြံပြုထားပါတယ်။မြန်မာစစ်တပ်ခေါင်းဆောင်တွေနဲ့စစ်ကောင်စီအကြီးအကဲတာဝန်ရှိသူတွေကိုအမေရိကန်အစိုးရဘက်ကပို့ပြီးတော့ပြင်းပြင်းထန်ထန်ဒဏ်ခတ်ပိတ်ဆို့မှုချမှတ်ဖို့လည်းတိုက်တွန်းထားပါတယ်။နယူးယောက်ကုလသမဂ္ဂရုံးချုပ်ကနိုင်ငံတကာခေါင်းဆောင်တွေပါဝင်တက်ရောက်နေတဲ့နှစ်ပတ်လည်အထွေထွေညီလာခံမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်အင်ကာနီတုံးကမင်ကွန်းပြောတာမှာတော့မြန်မာနိုင်ငံအပါအဝင်ကမ္ဘာတဝန်းကဖိနှိပ်မှုတွေပဋိပက္ခတွေရာသီဥတုဖောက်ပြန်မှုတွေနဲ့ကာယောဂါလိုစိန်ခေါ်မှုတွေကိုဖြေရှင်းတာမှာအမေရိကန်ကတန်တမာရေးနီလန်းတွေနဲ့အပြင်းထန်ကြိုးပမ်းမယ်လို့ထည့်သွင်းပြောဆိုခဲ့ပါတယ်ရှင်